American နိုင်ငံကြီးဌာနကမြန်မာနိုင်ငံဆိုင်အကြီးအကဲအကြံပေးပုဂ္ဂိုလ် Judith Safkin ဟာ January လ30ရက်နေ့ကနေ February လ8ရက်နေ့အထိ Britain, Bangladesh နဲ့မြန်မာနိုင်ငံတွေစီခီးထွက်ခွာမယ်လို့ American နိုင်ငံကြီးဌာနက January လ29ရက်ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ခီးစဉ်တွင်မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးနဲ့တခြားဖြစ်ထွန်းတိုးတက်မှုတွေကိုအစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာမိဖက်တွေနဲ့တွေ့ဆုံဆွေးနွေးသွားမယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။အထူးသဖြင့် American မူဝါဒတွေငြိမ်းချမ်းရေးလုပ်ငန်းရှင်လူခွင့်ရင်နဲ့ပြုပြင်ပြောင်းလဲရေးကိုရှေ့ဆက်ဖြစ်ထွန်းစေမယ်ပြည်ရင်းကြိုးပမ်းအားထုတ်မှုတွေအပေါ်နိုင်ငံတကာရဲ့အားပေးထောက်ပံ့မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။အကြီးအကဲအကြံပေးပုဂ္ဂိုလ် Miss Judith Safkin ဟာ January လ30ရက်နေ့ကနေ February လ1ရက်နေ့အထိ London မြို့ February လ2ရက်နေ့3ရက်နေ့တွေမှာ Dhaka မြို့တော်နဲ့ February လ3ရက်ကနေ8ရက်နေ့အထိရန်ကုန်နေပြည်တော်နဲ့မြန်မာနိုင်ငံတွင်တခြားမြို့တွေစီတွားရောက်မယ်လို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မကြာသေးခင်ရက်တွေအတွင်းရခိုင်ပြည်နယ်မောင်တော်မြို့ကဒူချီယာတန်းကျေးရွာမှာလူအသေးပြောက်တွေရှိခဲ့တဲ့အထိအကြမ်းဖက်မှုတွေဖြစ်ပွားခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့နိုင်ငံတကာကစိုးရိမ်မကင်းတမ်းတွေထွက်ပေါ်နေချိန်မှာပဲအမေရိကန်ရရှိရဲ့ခီးစဉ်ထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်ရင်းကတွေးထွက်တန်ရုံအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာတိုင်းပြည်ကတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိတယ်လို့လည်းတန်တမာအတိုင်းဝိုင်းကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်